မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးတက်လာနေသလိုတိုင်းရင်းသားလက်နက်ကင်တွေမှာစစ်ရေးတင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ရဲကောက်ပွဲတွေကျင်းပပေါ်လပိုင်းလောက်တာလိုတော့တဲ့အချိန်မှာပဲကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေသလိုတိုင်းရင်းသားဒေသတွေမှာစစ်ရေးတင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ကဲ့ယောဂာနဲ့လှုံ့ချုံရေးပြဿနာတွေကရဲကောက်ပွဲစီစဉ်သူတွေအတ္တမကမဲဆန္ဒရှင်တွေအတော့ပါဆိုင်ကောင်းမှုတွေဖြစ်နေတယ်လို့လဲရဲကောက်ပွဲစောက်ကြည့်လည်လာအဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation အဖွဲ့ကရဲကောက်ပွဲဆိုင်ရာအကြံပေးမှမျက်နှာသာတင်ကပြောပါတယ
်ခုဒီ COVID-19 ဖြစ်နေတဲ့အချိန်ကြီးရဲ့အာနောက်ပြီးတော့ဒီရဲကောက်ပွဲကျင်းပပြီးတော့မှတချို့သောနေရာတွေမှာဒီပြည်ရင်းစစ်ကိစ္စတွေရှိတယ်ဆိုတော့အဒီယာတွေကတော့အဓိကဟိုအကြီးကျယ်တက်ရောက်နိုင်တာကတော့ဒီမဲဆန္ဒရှင်ပေါ့နော်။အဲဒီမဲဆန္ဒရှင်ကြတော့ဒါတို့အနေနဲ့ကြတော့တို့ရဲ့လူမျိုးကြီးတွေအဲတို့ဒီဟိုကကျမကြီးကိစ္စကြီးပေါ့နော်။ဒါတွေကိုတို့အဓိကထားပြီးတော့စဉ်းစားလိမ့်မယ်ပေါ့နော်။အဲဒီအခါကျတော့ခုနလိုအဲကိုယ့်ရဲ့နေမြေမှာကိုယ်မဲပေးရမယ့်နေရာမှာအဲဒီငင်းချက်မှုမရှိဘူးဆိုရင်သူကမဲထွက်မပေးတာမျိုးတွေဒီကောက်ပွဲကိုသူအလင်းမထားတော့တဲ့ဟာမျိုးတွေပေါ့နော်။အဲ့လိုမျိုးအခြေအနေတွေတော့ဖြစ်လာနိုင်ပါတယ်။ဒါကတော့အားလုံးအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တာပေါ့နော်။
ရဲကောက်ပွဲကျင်းပဖို့နှစ်လလောက်တာလိုတော့တဲ့အချိန်မှာပဲကဲ့ရောဂါကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်မှာညမထွက်ရအမိတ်ထုတ်ပြန်တာမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ညွှန်ကြားထားတာတွေအပါအဝင်လှောက်ရှားသွားလာမှုတွေကန့်သက်ထားပါတယ်ကပ်ပေးတည်နေချိန်မှာပဲလက်နက်ကင်ပလီပခါတွေလည်းရှိနေဆဲဖြစ်တာကြောင့်လာမယ့်ရဲကောက်ပွဲမှာထိခိုက်နိုင်တာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရဲကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတော်တင်လှိုင်ကပြောပါတယ်
အဲ့နေနေကြီးညာတဲ့အခါကျရင်ရွေးကောက်ပွဲလုံးလို့ရမယ့်နေရာမလုံးလို့ရမယ့်နေရာရှိရင်လည်းရှိလာနိုင်တယ်ပေါ့နော်ဒါကတော့အန်ဒီတို့ကလည်းကြိုပြောလို့မရဘူးဘုံမကြိုပြောလို့မရဘူးဒီချိန်ကလေအဲဆိုတော့ဒီနေကောကွဲအနေနဲ့ကတော့လောက်ရမယ်ဆိုတဲ့နေရာမှာရွေးကောက်ပွဲကိုအောင်မြင်လို့သွားမယ်ပေါ့လေ
လက်နဲ့ကင်ပြိပခါတွေကြောင့်အရင်ရွေးကောက်ပွဲမှာတော့အခက်ခဲတွေကြုံခဲ့ရတဲ့ရှမ်းပြည်နယ်မှာတော့ဒီနေမှာစစ်ရေးတင့်မာမှုတွေရောက်ပါနေတာတွေ့ရပေမဲ့ကက်ယောဂအန်ဒီရဲ့ချင်းချောက်မှုတွေကြုံနေရတာပါကဲ့ယောဂါကာလကန့်သက်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအခက်အခဲကြုံရနိုင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အသွင်ရေးမှူးဦးနှစ်ဆန်ဦးကပြောပါတယ
်စစ်ပွဲကတော့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကျွန်တော်တို့ဟိုထူးထူးခြားခြားဟိုပါလေထူးခြားပြောင်းလဲတဲ့ဥစားအရင်နေ2010 2015ဒီလိုတိတ်ပြီးတော့ထူးခြားတဲ့အခက်အခဲကျွန်တော်တို့ရွေးကောက်ပွဲပေါ်မှာဘာပေါ်ဆက်မှုမှုတိတ်တော့မရှိသေးဘူးအခုချိန်ထိတော့ဆက်မှာအဲအဓိကတော့လက်ရှိကတော့ COVID-19 ကြောင့်ကျွန်တော်တို့ဆန်အနေနဲ့ဒီ COVID-19 ရောဂါကောက်ွယ်တဲ့အနေနဲ့အညီဆောင်ရွက်တဲ့ချိန်မှာတတိယကိုမဲဆန္ဒရှင်ဦးရီကဟိုမနေ့6နိုင်ကနေမဲယုံပိတ်ချိန်၄နိုင်ခွဲတီကို850ဆိုတော့1000ဝန်းကျင်ပါကျွန်တော်တို့ကလဲပေးဖို့ပြင်ပတ်တဲ့နည်းနဲ့ပြင်ရတော့အဲဒီဝန်းကျင်မှာတခြားဒီဟိုတိုက်ပွဲတွေကြောင့်တော့အခက်အခဲမရှိပါဘူးခင်ဗျာဆက်မှာဟုတ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကကျေးတီမိုင်းရှုအပါဝဲမြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်ကမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ဖူးပါတယ်ရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ AA အဖွဲ့နဲ့ရှမ်းပြည်နယ်မှာအခြေဆိုင်လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တစ်ဖက်သက်အပြတ်ခတ်ရက်စဲရည်ကိုနောက်ထပ်တလက်တက်တန်းတိုးလိုက်ကြောင်းဒီသတင်းပတ်ထဲမှာကြေညာထားပါတယ်။ဒီမတိုင်ခင်မှာပဲတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှုပ်ရှားရနေမြေကလွဲလို့ကြံသေးတဲ့တွင်မှာအပြတ်ခတ်ရက်စဲထားတာကိုတက်တန်းတိုးလိုက်ကြောင်းကြေညာထားပါတယ်။မျိုးမြန်မာဖောင်ဒေးရှင်းအဖွဲ့ကမမျက်နန္ဒာတင်ကတော့ရွေးကောက်ပွဲကာလမှာအပြည့်ရကြေညာချက်တွေကိုထိရောက်အောင်အကောင့်ထဲပေါ်ဖို့လိုတယ်လို့မြင်ပါတယ်
ဒီလိုအပြစ်ခတ်ရဆဲထားတယ်ဆိုတဲ့အခြေအနေကိုသူတို့ရဲ့တက်ရင်နေမှာရှိတဲ့တက်ခွဲနေမှာရှိတဲ့တက်သားတွေကလည်းဒါကိုသိဖို့လိုအပ်တယ်ပေါ့နော်သူတို့ကဒီအပြစ်ခတ်ရဆဲတဲ့အခြေအနေကိုအားလုံးပေါ့နော်ကိုယ့်ရဲ့တက်ရင်အတိအကျမှာသိအောင်ပြောရမယ်သူတို့ကတော့တက်သားတွေကိုဗာရှင်းပြဖို့လိုတယ်ဆိုတော့ဒီကာလကယူတော့ပွဲလုပ်တဲ့ကာလဖြစ်တယ်ကောက်ပွဲလုပ်တဲ့ကာလမှာမဲဆန္ဒရှင်တွေကအေးချမ်းချမ်းနဲ့သူတို့ဒီမျက်ထွက်ပေးနိုင်တဲ့အခြေအနေတခုရှိဖို့လိုတယ်
တဖက်တဲ့အပြက်ခရက်စဲရဲ့တက်တန်တိုးကြောင့်ကျင်ညာခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့သူတို့ဘောတိုက်ခတ်လာမယ်ဆိုရင်ခုခံတဲ့အနေနဲ့တုတ်ပြန်မှဖြစ်ကြောင်းပြောဆိုထားသလိုတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှောက်ရှားရနိုင်မြေတွေမပါဘူးလို့ပြောထားတာကြောင့်စစ်ရဲတင်းမာမှုတွေကတော့ရှိနေဆဲဖြစ်ပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။